Hey မင်္ဂလာပါ Voice of Siam ni podcast ကနေကြိုဆိုပါရယ်အခုနားထောင်နေရတဲ့ပုဒ်က episode number 68ဖြစ်ပါတယ်ခင်ဗျာကျွန်တော်သိတယ်ကျွန်တော်မျောနေကြတယ်ကျွန်တော်ရဲ့နာတော်တာရှင်လေးကျွန်တော် podcast မထုတ်တန်းတော့ကြာသွားပြီဆိုတော့သတိရနေကြမယ်လို့ကျွန်တော်ထင်တယ်တချို့ဆိုမိတောင်မိနေကြပြီလားမသိဘူးဒါပေမဲ့အများစုကတော့သတိရနေကြမယ်လို့ကျွန်တော်ထင်တယ်အာကျွန်တော်လည်းသတိရနေပါတယ်ဒီကြားထဲမှာကျွန်တော်အကြကြီးပျောက်သွားသလိုဖြစ်သွားတယ်အဲ့ဒါကတခြားတော့မဟုတ်ပါဘူးကျွန်တော်အလုပ်များတာတခုတည်းကြောင့်လို့လည်းပြောလို့မရဘူးအဓိကကျွန်တော်ကျန်းမာရေးကိုပို့ပြီးတော့ဂရုစိုက်ဖို့လိုတဲ့ကိစ္စတွေရှိလာတယ်အထူးသဖြင့်ကတော့ဟိုအရင်ကလောက် long hours တွေကျွန်တော်လုပ်လို့အဆင်မပြေတော့တဲ့အနေအထားကိုရှိတယ်ပေါ့လေအဲ့ဒါကတော့ long term health အတွက်ကိုကျွန်တော်ဂရုစိုက်ခြင်းတဲ့အတွက်ကြောင့်ဒါ short တဲ့နေရာတွေ short ရတာဟိုအဲ့တော့အရေးကြီးဆုံးဖြစ်တဲ့ဒီစာသင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့အလုပ်ချိန်များများရှိတာဟိုလိုတဲ့အခါကျတော့ကျန်တဲ့ကိစ္စတွေကိုရှော့ရတာရှိတယ်။နောက်တစ်ချက်ကပါလဲဆိုတော့ကျွန်တော် script ရေးဖို့အတွက်ကနည်းနည်းအဆင်မပြေဘူးဖြစ်နေတာပေါ့နော်။အဲ physically နည်းနည်းအဆင်မပြေတဲ့အခါကျတော့ script ရေးမှထုတ်လို့ရနိုင်တဲ့အပုံမျိုးကိုကျွန်တော်ပြန်ထုတ်ဖို့အတွက်ကနည်းနည်းအရှိန်ယူရင်တွတ်စုတ်ဖြစ်ရင် discourage ဖြစ်ရင်ကနေပြီးတော့ကြာသွားတယ်အဲ့ဒါနဲ့ကဲမထူးတော့ပါဘူးကွာအဲ့ဒါဆိုတော့ script တွေပါရေးမိတော့ဘူးမြန်မာလိုပြောတဲ့အပုတ်ကိုပဲဦးစားပေးပြီးတော့တစ်ခေါက်ပြန်လုပ်ကြည့်မယ်ဆိုပြီးတော့ကျွန်တော်ဆုံးဖြတ်လိုက်တယ်ဆုံးဖြတ်လိုက်ပြီးတော့ကျွန်တော်ကဒီအပုတ်ကိုအခုအတန်သွင်းတဲ့အချိန်မှာကအရင်တစ်ခေါက်ကဒီအကြောင်းအရာကိုပဲကျွန်တော်အတန်တစ်ခေါက်သွင်းထားတာရှိတယ်ဂျွန်လာထဲမှာသွင်းထားတာဒါပေမဲ့အဲ့ဒီဂျွန်လာထဲသွင်းထားတဲ့ဟာကကျွန်တော်အတန်6မိနစ်လောက်ပဲသွင်းထားပြီးတော့ဆုံးအောင်ဆက်မပြောပြစ်လိုက်ဘူးပေါ့နော်အဲ့ဒီဟာကအကြောင်းအရာအဲ့ဒီအကြောင်းအရာပဲကျွန်တော်ပြန်တော့ပြောမှာပဲဒါပေမဲ့အဲ့ဒီတုန်းကပြောတဲ့ပြင်ဆင်ထားတဲ့ audio design တွေဘာတွေအစကျွန်တော်အကုန်လုံးစဉ်းစားပြီးတော့မှဆက်မလုပ်ဖြစ်တာဖြစ်သွားတော့ကျွန်တော်ပြန်ဆကြည့်ဖို့ပြန်နားထောင်ကြည့်တော့ mood ကမတူတော့ဘူးနည်းနည်းလေးဖြစ်သွားတဲ့အခါကျတော့ကဲမထူးပါဘူးအစ်စ်ပဲပြန်ပြီးတော့တွင်းလိုက်ပါရမယ်ဆိုပြီးတော့အဲ့ဒါနဲ့အခုနားထောင်နေရတဲ့ audio ကဒီ2024ခုနှစ် July လမှာကျွန်တော်အတန်တွင်းတဲ့ဟာဖြစ်သွားတယ်။ဒါပေမဲ့ဒီအပုတ်ကိုထုတ်ဖို့အတန်အရင်တစ်ခေါက်တွင်းတာကဂျွန်လကလေးကတွင်းထားတာပေါ့နော်။ဂျွန်လရဲ့ third week လောက်ကလေးကတွင်းထားတာဒါပေမဲ့အဲ့ဒါကိုကျွန်တော်မသုံးမနဲ့အခုဒီမှာပြန်ပြီးတော့အစ်စ်အတန်တွင်းလိုက်တာပေါ့။အဲ့တော့နားထောင်ရှင်တွေကိုကျွန်တော်သိစေချင်တာကကျွန်တော်ပြောချင်နေတဲ့အကြောင်းအရာတော့ကြာပြီပြောချင်နေတာကြာပြီဒါပေမဲ့အခုမှပဲပြောဖြစ်တယ်ဒါပေမဲ့အခုလိုဒီနေ့ပြောခွင့်ရတဲ့အတွက်မိတ်ဆွေရဲ့နားထဲမှာကျွန်တော်ခဏအတူရှိနေပေးနိုင်တဲ့အတွက်ဝမ်းသာပါတယ်ကဲအဲ့တော့ကျွန်တော်ပြောချင်တာလေးကိုစပါရမယ်ဒီတစ်ခါကျွန်တော်ပြောချင်တဲ့အကြောင်းအရာရဲ့ခေါင်းစဉ်ကိုကျွန်တော်ကတော့ဘဝစသီတော်လို့နာမည်ပေးထားရပေါ့လေအဲ့တော့ဘဝစသီတော်လို့နာမည်ပေးထားရတဲ့အကြောင်းမပြောခင်ဒီလိုမျိုးအကြောင်းအရာကိုပြောဖြစ်ဖို့အတွက်ကကျွန်တော်စောစောအားရှိမှမိတ်ဆက်ခဲ့သလိုပဲပေါ့နော်ဂျွန်လာတွေမှာတတိယဘက်လောက်မှာကျွန်တော်အတန်ဆတွင်ရလို့ပြောတယ်ဒါပေမဲ့အဲ့ဒီတတိယဘက်မှာအတန်တွင်တဲ့ကိစ္စကဘယ်ကနေတခါမြဖျားခံနေဆိုလို့ရှိရင်ဂျွန်လာရဲ့ပထမပိုင်း first week လောက်ထဲမှာကျွန်တော်ရဲ့ကျောင်းသားတွေနဲ့ကျွန်တော် library ထဲမှာသူတို့နဲ့အပတ်စဉ်ဆုံတွေ့နေကြရပါတော့အဲ Sunday ဆိုလို့ရှိရင်ကျွန်တော်စကားပြောတဲ့ဆုံတဲ့စကားဝိုင်းတစ်ခုရှိတယ်ကျွန်တော် Discord မှာ hangout လုပ်ကြတာပေါ့အဲ့ဒီစကားဝိုင်းတစ်ခုမှာကျွန်တော်သူတို့နဲ့စကားပြောရင်းနဲ့အားလုံးကတည်တဲ့အတိုင်းပဲစိတ်ညစ်နေကြတယ်လမ်းပြောင်းနေကြတယ်ဟိုး conscription ကိစ္စဖြစ်ပြီးကလေးကစိတ်ညစ်စရာတွေစိတ်ရှုပ်စရာတွေမတိကြမရမှုတွေအများကြီးနဲ့ဖြတ်တန်းနေရတဲ့အချိန်မှာအဲဒီဂျွန်လာတဲ့ကြမှာတခါထပ်ပြီးတော့ internet limitation တွေဖြစ်တဲ့ VPN သုံးရတာအဆင်မပြေတဲ့ကိစ္စတွေဖြစ်တဲ့အများကြီးပေါ့ဗျာအဲ့ဒါတွေပြောရင်းနဲ့စကားဝိုင်းရတဖြည်းဖြည်းချင်းနဲ့ပျော်ဖို့မကောင်းတော့ပဲနဲ့လေးလာပြီးတော့အားလုံးကငြိမ်ကြသွားတာပေါ့ဘာမှလည်းဆက်မပြောချင်ကြတော့ ိုင်းတိုင်းတိုင်းလေးဖြစ်သွားတယ်ကျွန်တော်လည်းအဲ့ဒါသူတို့ပြောတာနားထောင်ရင်ကျွန်တော်လည်းပြောရင်ပြောရင်လည်းကျွန်တော်လည်းငိုင်သွားတယ်ကျွန်တော်ဘာဆက်ပြောမှမသိတော့ဘူးတကယ်ကိုငုတ်တုတ်ကြီးဖြစ်သွားတာပေါ့နော်အဲ့လိုဖြစ်သွားတဲ့အချိန်မှာအားလုံးကကျွန်တော်စီရနေပြီးတော့ motivation တစ်ခုခုရဖို့အတွက်စိတ်ခွန်အားတစ်ခုခုပြန်ဖြစ်ဖို့အတွက်လိုချင်နေတဲ့လိုအပ်နေတဲ့အနေအထားတစ်ခုကိုချက်ချင်းရောက်သွားတယ်လို့ကျွန်တော်စိတ်ထဲမှာခံစားရတယ်။တခုခုတော့ငါတို့ပြောပေးမှဖြစ်မယ်ထင်တယ်ဆိုပြီးတော့ကျွန်တော်စိတ်ထဲမှာအဲ့လိုအသည့်လေးကဝင်သွားတာပေါ့။အဲ့မှာကျွန်တော်လည်းခဏငြိမ်ပြီးစဉ်းစားရနေပြီးတော့အကြောင်းအရာတစ်ခုကျွန်တော်ပြောပြသွားတယ်။အဲ့ဒီအကြောင်းအရာကိုလည်းပြောပြီးတော့စကားဝိုင်းတဲ့အကြောင်းသားတို့ကဟာဆရာဒီပုတ်ကတော့ podcast လောက်အောင်မှာနော်ဒီအကြောင်းအရာ podcast လုပ်လို့ရတယ်ဆိုပြီးသူတို့ကလည်းကျွန်တော်တိုက်တွန်းကြရပါလေအဲ့ဒါနဲ့အေးဟုတ်တယ်ကွာလို့ငါအတန်သွင်းထားလိုက်ရမှာဒါပေမဲ့မသွင်းလိုက်ရဘူးကွာလို့ကိစ္စမရှိဘူးပေါ့ဒီအကြောင်းကပြန်ပြီးတော့ပြောမယ်ဆိုပြီးတော့သူတို့ကျွန်တော်ခရီးပေးလိုက်တယ်ပေါ့ဆိုတော့အဲ့ဒီကနေပြီးတော့ဒီ episode ကမြစ်ဖြားခံလာတယ်ပေါ့လေဒါလေးကိုတော့ကျွန်တော်ကြိုပြီးတော့ရှင်းပြထားစင်တယ်ဟုတ်ပြီနော်
Shopify is a global commerce platform that helps you sell at every stage of your business and sell more with less effort thanks to the Shopify Magic, your AI-powered all-star. Sign up for a $1 per month trial period at shopify.com/redcircle, all lowercase. Go to shopify.com/redcircle now to grow your business no matter what stage you're in. shopify.com/redcircle.
LD.အကြောင်းအရာကိုကျွန်တော်ကသူတို့နဲ့ဘလို့စကားဆက်မိသွားလဲဆိုတော့အဲတော့ကျွန်တော်ကစဉ်းစားရတာပေါ့နော်ကိုယ့်ရဲ့စိတ်ထဲမှာငကိုရင်းကလည်းရှိနေနေပြီးသားအကြောင်းအရာတစ်ခုပဲကျွန်တော်ဘသူ့အမတော့ထုံမပြောပြဖို့ဒါပေမဲ့အဲ့နေ့ကပြောပြသွားတဲ့ကိစ္စပေါ့အဲ့ဒါပါလဲဆိုတော့ကျွန်တော်အဲ့ပြီးခဲ့တဲ့လတော်တော်များများပေါ့နော်ပြီးခဲ့တဲ့6လ9လ10လအဲ့ကာလတလျှောက်မှာဘလို့ဖြစ်လဲဆိုတော့လူကစိတ်မရွှင်တာတွေရောတခြားအခက်အခဲတွေ challenge တွေအများကြီးလဲရှိနေတာတွေလဲပါတယ်ဆိုတော့လူကခါတိုင်းလိုမျိုးပေါ့ပါပါမဟုတ်တော့ပဲနဲ့ဟို entertainment အတွက်ကိုခါတိုင်းပုံမှန်ကြည့်နေကြဖြစ်တဲ့ science fiction တို့အဲနောက်ပြီးတော့ comedy တွေ sitcom တွေအဲ့လိုမျိုးဟာတွေကိုကျွန်တော်ကြည့်ဖို့စိတ်သိမ့်မပါတဲ့ကာလတခုဖြစ်သွားခဲ့တယ်ပေါ့အဲ့တော့အဲ့ဒီအတွင်းမှာကျွန်တော်ကအရာလေးစားကျွန်တော်ဘာသွားကြည့်ပြလဲဆိုတော့ documentary တွေသွားပြီးတော့ကြည့်ပြတယ်အဲ documentary ဆိုတာမှလည်းဟိုအရင်ကြီးခဲ့ရခဲ့စရှာတဲ့ဟာမျိုးတော့မဟုတ်ပါဘူး YouTube တွေဘာလို့မှလည်းအလွယ်တကူရှာရင်တွေ့နိုင်တဲ့ဟာမျိုးပါပဲအဲ1980 90အဲ့ပတ်ချလေက documentary လို့တော့ပြောလို့ရတယ်အဲ့မှာအဓိကကျွန်တော်ကဘသူတွေအကြောင်းဘာတွေအကြောင်းကိုအရင်စိတ်ဝင်စားပြီးကြည့်ပြနေရလဲဆိုတော့ special forces တွေအကြောင်းကျွန်တော်ကြည့်ပြတာပေါ့နော်အဲ့တော့တချို့လဲသိကြမယ်လို့ထင်တယ် Special Forces ဆိုတာကအဲနိုင်ငံတနိုင်ငံရဲ့ Armed Forces တွေထဲမှာဆိုလို့ရှိရင်သူကတော်တော်လေးကိုထိပ်ပိုင်းရောက်တယ်တခြားပါမန်စစ်သားတွေနဲ့မတူဘဲနဲ့ပို့ပြီးတော့ထူးချွန်ပြမြောက်တယ်ပို့ပြီးတော့တော်တဲ့အထူးတပ်ဖွဲ့ဝင်တွေလို့လည်းပြောလို့ရတယ်ပို့ပြီးတော့အဆင့်မြင့်တဲ့ function တွေအဆင့်မြင့်တဲ့ mission တွေကိုလုပ်ရတယ်ဆိုတဲ့သဘောမျိုးမှလည်းရှိတယ်ပေါ့လေဒါကတော့အကြမ်းမြင့်သိထားတာဟာပေါ့နေနေလွယ်အောင်မြင်သာဥမာပေးရမယ်ဆိုရင်ကျွန်တော် US တို့ဘာလို့ဝကြည့်လိုက်မယ်ဆိုရင်များသောအားဖြင့်တစ်ကမ္ဘာလုံးအတိုင်းအတာနဲ့နာမည်ကြီးတာလူသိများတာထင်ရှားတာက Navy SEAL တို့ဘာလို့ဆိုရင်သိကြတယ်ဗျာအဲ့တော့ Navy SEAL ဆိုရင်ဒါ Special Forces လို့ပြောလို့ရတယ်နော်အဲ့တော့ကျွန်တော် Navy SEAL တွေဘာတွေနဲ့ပတ်သက်ပြီးတော့လည်းအရင်ကအများကြီးလေ့လာမှုတယ်သူတို့ရဲ့စိတ်ပိုင်းဆိုင်ရာတို့ Mental Resilience တို့ Teamwork တို့ Leadership တို့နဲ့ပတ်သက်တဲ့အကြောင်းတွေAnd now အဲ့ Navy SEAL ကထွက်ပြီးတော့အဲနာမည်ကြီးတဲ့ author တွေ podcaster တွေ Jocko Willing တို့ဘာလို့လူမျိုးတွေရှိတယ် David Goggins တို့ဘာလို့လူမျိုးတွေလဲကျွန်တော်သူတို့နဲ့လည်းတိတ်ပြီးတော့မစိမ့်မအောင်ရင်းနှီးတယ်ပေါ့နော်သူတို့ရဲ့ content တွေကိုလည်းကျွန်တော်ကြည့်ဘူးတယ်ဖတ်ဘူးတာရှိတယ် Jocko Willing ရဲ့စာအုပ်တွေပါဆိုကျွန်တော်ဝယ်ထားတာတွေပဲအောင်ရှိပါတယ်အဲ့တော့ဒီ Navy SEAL ကတော့ဝတ္ထုတွေရုပ်ရှင်တွေဇာတ်လမ်းတွေ media တွေပေါ်မှာအများကြီးပို့ပြီးတော့ frequently တွေ့နေရတဲ့ဟာဆိုတော့ခေါင်းထဲမှာအဲ့ဒါကိုတန်းပြီးတော့မြင်တတ်ကြရတယ်ပေါ့လေဒါပေမဲ့ကျွန်တော်အရင်ကသိထားတဲ့အနေအထားကတဖြည်းဖြည်းချင်းနဲ့ မပြည့်စုံဘူးဆိုတာကိုသဘောပေါက်လာတယ်ပေါ့အဲ့ဒီ documentary ကြည့်ရင်ကြည့်ရင်အဲ့ဒါနဲ့ပတ်သက်တဲ့ literature တချို့နည်းနည်းဖတ်ရင်ပြည့်ရင်လည်းပို့ပြီးတော့သိလာတာ DVC ဆိုတာတကယ်တော့ tier 2ပဲရှိသေးတာဗျသိလားအဲ့တော့ tier 2ပဲရှိသေးတယ်ဆိုတော့တကယ်တော့ तू ကဟုတ်တယ်အဆင့်တော့မြင့်တယ်ဆရာကြတယ်လုံးဝ tough ဖြစ်တယ်ဆိုတော့မှန်ပင်မဲ့ तू က tier 1မဟုတ်ဘူးပြောရမယ်ဆိုရင် spearhead ထိတ်ဆုံးအချွန်ဆုံးကလူတွေတော့မဟုတ်ဘူးသူတို့ကTier 2မှာပဲရှိသေးတာအဲ့တော့ကျွန်တော်ကဒါဆိုပါလဲပေါ့နော် Tier 1ဆိုတာဘယ်လိုလူတွေလဲပေါ့ဘယ်လိုအဖွဲ့တွေလဲပေါ့ဆိုပြီးတော့နည်းနည်းထပ်ပြီးတော့စိတ်ဝင်စားပြီးတော့ကြည့်တဲ့အခါကျတော့အ Tier 1ဆိုတာတကယ်တော့ဒီကနဦးစတာက British တွေကနေစခဲ့တာပေါ့လေသူတို့ရဲ့ Special Air Service Regiment တို့ဘာလို့ကနေစခဲ့တာဖြစ်နေတယ်ပေါ့လေကျွန်တော်ကအဲ့မှသွားပြီးတော့အရင်တုန်းကလည်းကျွန်တော် SAS အကြောင်းလေးပဲသိတော့သိဘူးတယ်ကျွန်တော်အဲ့ဒီငငယ်တုန်းကလေးစေတန်းပြီးကစားဟို British Council မှာစားတယ်ပဲသွားဖတ်တော့အဲ့ဒါနဲ့ပတ်သက်တဲ့စာအုပ်အထူးကြီးတွေပဲကျွန်တော်တခါထွေဘူးလို့တခါတော့မှအဲ့လိုလှန်ကြည့်ပြီးတော့စိတ်ထဲမှာသဘောကျတာပေါ့နော်ဟာဒါတွေကဟို James Bond လို့ပါအောင်နဲ့တူလားမသိဘူးလို့ပဲတော့အဲ့ဒီတော့ရှောက်ပြီးတော့တွေးခဲ့တာပေါ့လေခသေးဆိုတော့အဲ့ဒါကျွန်တော်ကြားမှုနေတယ် SAS ရဲ့ motto ဖြစ်တဲ့ Who dares wins လို့ပါတော့လေကျွန်တော်ကြားမှုနေတယ် SASဆိုရနာမည်နဲ့မစိမ့်ဘူးပေါ့ဗျာဒါပေမဲ့ကျွန်တော်စိတ်ထဲမှာထင်နေတာ Navy SEAL နဲ့ SAS နဲ့ Tier 2တယ်လို့ကျွန်တော်ထင်နေတာဒါပေမဲ့ဘယ်ဟုတ်မလဲဟိုကောင်တွေက British တွေကသူတို့အများကြီးပို့ပြီးတော့စောတယ်အများကြီးပို့ပြီးတော့ဆရာကြတာပေါ့သူတို့က Tier 1လို့သတ်မှတ်လို့ရတဲ့ကမ္ဘာမှာထိတ်ဆုံးအဆင့်အမြင့်ဆုံး Top Tier ပဲပြီးတော့သူတို့က Toughest ဖြစ်ရုံနဲ့မဟုတ်ဘဲနဲ့တကယ် Thinking Soldier ဗျာသိလားအဲ့ဒီဟာကတကယ်သူတို့ရဲ့ quality ပဲအဲ့ဒါကိုကျွန်တော်တဖြည်းဖြည်းချင်းနဲ့သဘောပေါက်လာတဲ့အခါကျတော့နည်းနည်းစိတ်ဝင်စားပြီးတော့အဲ့အင်္ဂလန်ကဒီ sorry အင်္ဂလန်တော့ဖြစ်တဲ့ UK ပေါ့ UK ရဲ့British forces တွေ special forces တွေ unit တွေကိုကျွန်တော်လိုက်ကြည့်တဲ့အခါကျတော့အဲ့မှာအဓိကကတော့အဲ့ SAS နဲ့ SBS ပေါ့ special air service ရဲ့ special boat service ရဲ့နှစ်ခုကိုသွားတွေ့တယ်ပြီးနောက်တစ်ခုကတော့ Royal Marine Commando ဆိုတာလည်းတွေ့တယ်Royal Marine Commando ကကြတော့အကျမ်းပြင်းတော့ Navy SEAL နဲ့ level 2လောက်တော့ရှိမယ်လို့ထင်တယ်ဒါပေမဲ့2တော့မတူဘူးပေါ့နော်ဟို Apple နဲ့ Banana ရှင်ရဆိုတော့ဖြစ်နေမှာထင်တယ်အဲ့တော့ထားပါတော့အဲ့မှာကျွန်တော်က Special Air Service နဲ့ Special Boat Service နဲ့အကြောင်းလည်းနဲ့ထပ်ပြီးတော့ research လုပ်တယ်အဲ့အဲ့ဒါနဲ့ပတ်သက်တဲ့ရှာလို့ရနိုင်တဲ့ video record တွေကြည့်တယ်ပေါ့ကြည့်တဲ့အခါကျတော့ Tier 1နဲ့ Tier 2နဲ့ဘာကွာလဲဆိုတာကိုသဘောပေါက်လာတယ်ဟုတ်ပါဒီလိုပြ Tier 2နဲ့ Tier 1ကလူတယောက်ရဲ့ဒီ physical endurance တွေဘာတွေကတော့ရှိရတာပေါ့လေ top notch တော့ဖြစ်ရတာပေါ့ဒါပေမဲ့အဓိကသူ့ရဲ့ motivation က self motivated ဖြစ်တာနဲ့မဖြစ်တာအဲ့မှတော်တော်ကွာတာဗျ Tier 2လောက်ကကြတော့ဟိုဘေးကနေပြီးတော့អော်မဲ့သူတွေတခြား teammates တွေအကြောင်းမြင်နေတွေ့နေရတယ်တခြားသူတွေက perform well လုပ်နိုင်တယ်ဆိုရင်ကိုယ်ကလည်း inspire ဖြစ်ပြီး like လုပ်ချင်တာအဲ့လိုပြင်ကိုယ်ကမောင်းနေတဲ့ instructor ရှိတယ်သိရမလားသူတို့ကကိုယ်ကမောင်းနေဆိုလို့ရှိရင်တခါကျရင်ကျိမ့်မယ်ဆဲမယ်မောင်းမယ်တွန်းမယ်ပေါ့ push လည်းလုပ်မယ် pull လည်းလုပ်မယ်အဲ့လိုမျိုးတွေလုပ်တယ်ဆိုလို့ရှိရင်ကိုယ်ကအဲ့ဒီအချိန်နဲ့ဆက်တွန်းနိုင်တာမျိုးလည်းရှိနိုင်တာပေါ့နော်ဒါပေမဲ့ tier 1 selection အချာရောလို့မဟုတ်ဘူးပြသည်လား tier 1 selection ကအဓိကကသူက self motivated ဖြစ်ရမယ်လူမျိုးတွေလိုချင်တာဆိုတော့instructor တွေကဘာမှ pressure လည်းမပေးဘူးချီးမွမ်းစကားလည်းမပြောဘူးတကယ်ကို neutral ပဲနေတာသူ AC ပဲဒီဥမာ SAS နဲ့ SBS ဆိုလို့ရှိရင်ရှီပိုင်း selection process ကတူတယ်ဗျာတူတဲ့အခါကျတော့သူက military background ရှိရမယ် minimum experience သတ်မှတ်ထားတာရှိရမှာပေါ့နော်နှစ်နှစ်လားသုံးနှစ်လားမသိရှိရမှာပြီးသွားလို့ရှိရင်အဲ့ဒီစစချင်း fitness level endurance level စစ်တာသူကကီလို60လို့ပါတော့လေးတဲ့ high တွေကိုထမ်းပြီးတော့တော်ရီတောင်းနေရာဇီလူအေးအေးနဲ့ဆူဆွတ်နေတဲ့အရန်ကိုရာဇီလူဆိုးတဲ့နေရာတွေမှာတော့အကြာကြီးပဲအဝေးကြီးပဲရဇရပတ်နဲ့ခြီပြီးတော့ရှောက်ရတယ်ဗျာအဲ့လိုမျိုးတွေပါကြီးသူကလောက်ရတယ်အဲ့ဒါကသူကတကယ်ကို basic စစ်တဲ့ level ပေါ့အဲ့တော့သူ့ရဲ့ purpose ကဘာလဲဆိုတော့ special air service လို့ special boat service လို့ဆိုတာအဲ့အပြင်ကနေပြီးတော့ဒီရန်သူရဲ့နယ်မြေတွေကိုသူကချင်းနှင်းဝင်ရောက်ပြီးတော့ဘယ်သူမှမသိတဲ့ behind enemy lines တွေမှာသူကမိုင်းမောင်းများစွာအထဲကို infiltrate လုပ်ပြီးတော့ထိုးပေါက်ပြီးတော့ဝင်သွားတာပေါ့အဲ့တော့သူကကုန်းချောင်းအများကြီးရှောက်သွားတယ်ပေါ့လေအများကြီးရှောက်ပြီးတော့ observation post တွေပါတယ်သူတို့လှုပ်ပြီးတော့ air strike တွေပါတယ်လှုပ်တဲ့အခါကျလို့ရှိရင်သူက coordinate တွေပါတယ်အဓိကပေးနေတာမျိုးတွေပါတယ်လဲသူကလှုပ်ရတာရှိတယ်ဗျအဲ့လိုဆိုတော့အဲ့ဒီ endurance ကသူတို့အတွက်အဲ့ဒါလုံးဝ minimum ပဲအဲ့တော့အဲ့ဒီ endurance ကိုဖြတ်သန်းတဲ့အဆင့်အရပဲနှစ်ပတ်လောက်ကြာတယ်ဗျအဲ့နှစ်ပတ်လောက်အတွင်းမှာဘာမှဆူလဲမဆူဘာမှလည်းမပြောဘူးအေးစိပဲအဲ့ဒါလည်းပြီးသွားလူကတော်တော်လေးကိုစကားဆက်ပြီးသားဖြစ်နေပြီเนาะအဲ့မှာတင်လူက percentage ကတိတ်မကြံဘူးဟိုမှာအယောက်တရာမှာဆိုလို့ရှိရင်ဟိုမှာ 10% လောက်ပဲကြံတာတို့ 20% လောက်ပဲကြံတာတို့အဲ့ဒါမျိုးကသူတို့ပါဖြစ်နေကြတာเนาะအဲ့ဒါပထမ face ပဲရှိသေးတယ်နောက်မှာ face တွေကအများကြီးကြံသေးတယ်ဗျအဲ့ဒါသူတို့ပထမဆင့်ပြီးွားလို့ရှိရင်ဘယ်လိုသွားလဲဆိုတော့တောထဲမှာသူတို့ jungle training face လို့ခေါ်တဲ့ဟာအဲ့ဒါကလည်းအကြာကြီးပဲအတောထဲမှာဒုက္ခခံပြီးတော့နေတယ်အဲ့ဒါတောထဲက navigation လုပ်တဲ့ skill တွေပါတယ်အကုန်လုံးအဲ့မှာထပ်ပြီးတော့ရတယ်အဲ့ဒါနေမဲလားဆိုတော့မဟုတ်သေးဘူးပြီးတော့ तू ကသူရဲ့ selection process ထဲမှာဘာထပ်ပါနေသေးလဲဆိုတော့ resistance to interrogation ဆိုတဲ့ဟာတစ်ခုပါတယ်ဗျာအဲ့တော့ तू ကအဖမ်းခံပြီးတော့နှိပ်စက်ခံပြီးတော့ဒါကိုဘယ်လိုတောင့်ခံမလဲဆိုတာဘယ်လို interrogator နဲ့ဘယ်လို deal လုပ်မလဲဘယ်လို dance လုပ်မလဲဆိုတာကိုဘယ်လိုအချိန်ဆွဲမလဲပေါ့အဲ့လိုမျိုးဟာတွေပါလေလုပ်နိုင်အောင် trainer သူကအဲ့ဒါ trainer တော့မဟုတ်ဘူးသူကတခါတည်း selection လုပ်တဲ့အစင်မှာအဲ့ဒါကိုထည့်ထားတာဆိုတော့သူကဒါကိုဖြတ်သန်းနိုင်ပြီးသားအခန့်ရှိတဲ့သူကိုမှရွေးတာဆိုတော့ဗျာတကယ်ကို highly qualified တကယ်ကို top notch ဖြစ်တဲ့သူပေါ့နော် best ဆုံးတောင်းဆုံးကနေပြီးဖြစ်တဲ့သူမှရတယ်ပေါ့နော်အဲ့တော့ဒါကတော့တကယ်ကိုမှတ်တော့သားတော့တယ်။အားရပြီးွားရင်သူတို့ကမပြီးသေးဘူး။နောက်ထပ်ဒေါက်တာဆင်ထပ်ပြီးတော့ဖြတ်သန်းတယ်။အဲ့မှာဟိုလီတီနဲ့ပါရာရှူလုပ်တဲ့ training ရလဲကြာကြီးပဲ။ပြီးရင်ရေရနေပြီးတော့ဝင်တဲ့ training ရလဲအကြာကြီးပဲ။အဲ့တော့ရေရနေဝင်တဲ့ training ဆိုတာသူတို့ဒီရေအောက်ကနေပြီးတော့ infantry လုပ်နိုင်အောင်ဆိုပြီးတော့လုပ်တာပေါ့လေ။အဲ့ဆိုတော့အဓိကကသူကဒီလိုပြ Special Forces တွေကတခြားဘယ်သူမှမထင်မှတ်ထားတဲ့လမ်းကြောင်းကနေပြီးတော့ရုတ်တရက်မထင်မှတ်ထားတဲ့အချိန်မှာခောက်ပြီးတော့ဝင်လာပြီးတော့ operation ကိုအုံနိုင်ဆိုမြန်မြန်လုပ်ပြီးတော့လစ်သွားတာပေါ့နော်အဲ့လိုမျိုးပုံစံမျိုးလုပ်နိုင်အောင်သူတို့ trainer သူတို့ရဲ့အယူဆကရန်သူနယ်မြေကိုချင်းနဲ့ဝင်ရောက်တာအပေါ်နေပြီးလင်းနဲ့ချရင်လည်းဝင်နိုင်မယ်အောက်ကနေပြီးတော့ဟိုအောက်ကနေဆိုတာကမ်းခြေရနေပြီးတော့ရေနဲ့ရေကနေပြီးတော့တက်လာပြီးတော့လည်းဝင်ပြီးတော့ချနိုင်ရမယ်ဒါမှမဟုတ်ရှင်တောင်တက်ပြီးတော့လဲတောင်ပေါ်တက်ပြီးတော့လဲချနိုင်ရမယ်ဒါမှမဟုတ်နှင်းထဲမှာဆိုရင်လဲချနိုင်ရမယ်ဆိုတော့သူတို့ကဗျာသူတို့ရဲ့ training phase ကအရန်ကိုများတယ်အရန်များပြီးတော့တလဲစီ rotate လုပ်ပြီးတော့ train ရတာပေါ့နော်အာလေတီခုံနေလေတီပြီးသွားလို့ရှင်အဲ့ဒါရေငုပ်တာတွေ underwater demolition လုပ်တဲ့ဟာတွေအဲ့ဒီကနေပြီးတော့ submarine ကိုဘယ်လိုချင်းကပ်ရတယ်တို့ပါအဲ့လိုဟာတွေ scale တွေလုပ်တာရဲ့ပါတယ်ဗျာအာပြီးသွားလို့ရှင်သူတို့ကထပ်ပြီးတော့Arctic warfare ဆိုတာကိုလည်းလုပ်ရအောင်အဲ့တော့အဲ Sweden တို့ Norway တို့အဲ့လိုနေရာတွေမှာသွားပြီးတော့ train နဲ့ရေခဲတွေနဲ့နှင်းနေနဲ့ survivor ဘယ်လိုလုပ်ရမလဲ train နဲ့စသဖြင့်ပေါ့နော်အဲ့တစ်နှစ်ပြီးသွားလို့ရှိရင်နောက်တစ်နှစ်ထပ်ပြီးတော့ train နဲ့လုပ်တယ်ဆိုတော့လက်နက်ကလည်းဘောင်းစုံကိုင်းရတယ်ပြီးရင် communication equipment တွေလည်းဘောင်းစုံသူတို့ train နဲ့စသဖြင့်ပေါ့နော်ပြောရမယ်ဆိုအများကြီးပဲဗျာသူတို့ဒီလူတစ်ယောက်ဒီစစ်သားတစ်ယောက်ထဲမှာထည့်ပေးထားတဲ့ training level training ပမာဏဖြတ်သန်းခိုင်းတဲ့ဟာတွေအရန်များတော့သူတို့အတွက်တခြားသူတွေလည်းမတူအောင်သူတို့ train ထားတာပေါ့နော်အဲ့လိုမျိုးဖြတ်သန်းထားတာဆိုတော့လူကလည်းမာပိဆိုတဲ့သူတွေကိုရွေးတယ်ဆိုတာမှသူကမာပိဖြစ်ုံနဲ့မရအောင်သူကတကယ်ကို thinking soldier ကိုလိုချင်တာဖြစ်တဲ့အတွက်ကြောင့် pressure ခံနိုင်ရမယ် stress ခံနိုင်ရမယ်အဲ့လိုမျိုး physically down နေပြီးတုံးက breakdown ဖြစ်နေတဲ့အချိန်မှာခေါင်းကအလုပ်လုပ်သေးတယ်ခေါင်းကောင်း think လုပ်နိုင်သေးတယ်အဲ့လိုလူမျိုးသူကလိုချင်တာဆိုတော့ဒီလေ tough ဖြစ်တဲ့ physically mentally emotionally psychologically အကုန် tough ဖြစ်တဲ့ပေါ့နော်ပြီးတော့အဲ့အရာမှာဘယ်သူမှလည်းတွန်းမနေဘူး push တွေပို့တယ်မလုပ်နေဘူးကိုယ့်ဘာကို self motivation နဲ့တွားရတာဆိုတော့ဘယ်လောက်ခက်မလဲခင်ဗျာစဉ်းစားကြည့်ပေါ့ကျွန်တော်အဲ့ဒါတို့လုပ်တဲ့ process တွေကြည့်ပြီးတော့တဖြည်းဖြည်းချင်းနဲ့ဘာလို့သဘောပေါက်လာလဲဆိုတော့တခြားနိုင်ငံစစ်သားတွေလည်းတခြားနိုင်ငံစစ်သားတွေဆိုတော့အမ US တို့ဘာလို့က military personnel တွေလည်းပြောကြတာကြီးကျွန်တော်အဲ့တော့ကြားဘူးတာတွေ internet မှာလည်းတွေ့ဘူးတာရှိတယ်စာအုပ်တွေမှာလည်း mention လုပ်တာ interview တွေမှာလည်း mention လုပ်တာရှိတယ်ခုနကပြောတဲ့အဲ TR1 က SAS တို့SBS တို့အဲ့လိုသူတွေဆိုလို့ရှိရင်တကယ်ကိုဆက်လန်သားရတဲ့သူတွေပေါ့နော်သူတို့ကတကယ်ကို expectation မြင့်မြင့်နဲ့မော့ကြည့်ကြရတဲ့သူတွေအဖြစ်ကိုပြောကြရတယ်ပေါ့လေအဲ့ဒီပြောကြရတဲ့အချိန်မှာအမြဲတမ်းထက်တလဲပါလာတာ ဒီကောင်လေးက professional ဖြစ်တယ် very professional soldier ဖြစ်တယ်ဆိုတာကိုသူတို့ခဏခဏပြောကြတယ်အဲ့တော့နောက်တော့ကျွန်တော်လည်းအဲ့ဒီဒီ SAS တို့ SBS တို့ကသူတို့တောင်ဝင်ရနေပြီးတော့နားပြီးတော့ထွက်ပြီးတော့မှမစောင်းတိပိုင်းရေး interview တွေမှာပါတယ်တို့ပါတော့ဖြစ်တဲ့တချို့ပုံကိုယ်တွေကျွန်တော်နည်းနည်းချင်းစီစာပြီးတွေ့ဘူးလားဗောနော်သူတို့က Navy SEAL တွေလောက် visible မဖြစ်တော့သူတို့ကမသိတာအောင်ဗျာသူတို့တွေက quiet professional တွေဆိုတော့အဲ့လိုလုပ်တဲ့သူကနဲတာအောင်เนาะအဲ့တော့ချက်ချင်းမသိဘူးဒါပေမဲ့နောက်သိလာတဲ့ခါမှကြတော့သူတို့ပြောရရင်နားထောင်ကြည့်ပြီးတော့ဖတ်ကြည့်ပြီးတော့ဟုတ်တော့ဟုတ်တယ်သူတို့ကတကယ် everything is part of the job ဆိုတော့သူကတကယ်ခံယူထားရတယ်ပေါ့အဲ့တော့တိုက်မယ်ခိုက်မယ်ချမယ် training လုပ်တာပဲဖြစ်ဖြစ်ပါဖြစ်ဒါသည်သူတို့အတွက်အလုပ်ဒါသည်သူတို့အတွက် profession အဲ့တော့ဒီ profession နဲ့တွဲပြီးတော့လာနေတဲ့ risk တွေဒဏ်ရာတွေဖြစ်နိုင်တဲ့တည်နိုင်တဲ့ကိစ္စတွေအကုန်လုံးကသူတို့က part of the job လို့လုံးဝလက်ခံထားတယ်အကန့်ကိုလုံးဝခွဲထားတယ်ပေါ့နော်သိပြီးတော့ဘာနဲ့မှမရောဘူးတကယ်ကို professional ဆန်နေဆိုတော့တဖြည်းဖြည်းနဲ့ပုံပုံသဘောပေါက်လာတယ်ဥမာများအရန်ပင်ပန်းနေတယ်မလုံနိုင်တော့ဘူးဒဏ်ရာတွေပါလဲရထားတယ်မရွေးနိုင်တော့ဘူးဒါပေမဲ့သူက this is a job ဒါပြီးအောင်လုပ်ရမယ် accomplish ပြန်လုပ်ရမယ်ရှေ့တူရမယ်စသဖြင့်ပေါ့နော်ဘလောက်ဝေးနေပါစေဘလောက်လေးလံနေပါစေဘလောက်ခက်ခဲနေပါစေတဖြည်းဖြည်းချင်းရအောင်တွန်းသွားမယ်တွန်းသွားတဲ့နေရာမှာလည်းညံဘလို့သုံးမလဲပေါ့အကောင်းဆုံးဘလို့ systematic ဘလို့ဖြစ်မလဲ methodical ဘလို့ဖြစ်မလဲအဲ့ဒါမျိုးကို brain ကတွေးပြီးတော့လုတ်သွားနိုင်တဲ့သူမျိုးပါ soldiering မှာတကယ် professional ဆန်တဲ့ soldiering ပေါ့ဗျာတိလာအဲ့ဒါကိုသူတို့ပေါ်လွင်နေဆိုတာတဖြည်းဖြည်းသဘောပေါက်လာအဲ့ဒါသဘောပေါက်လာပြီးတဲ့အခါကျတော့ကျွန်တော်ခေါင်းထဲမှာနှစ်ခုလင်းကနေဖြစ်တယ်ပေါ့ပထမတစ်ခုကဘာလဲဆိုတော့သူတို့တွေရဲ့ training ကသူတို့ကတလွာပြီးတလွာပြီးတလွာပြီးတလွာ train သွားတယ် skill set တွေကအမြဲတမ်း evolve ဖြစ်နေပြီးတော့ထပ်ပြီးတော့ train သွားတယ်ဆိုတော့သူတို့ရဲ့ military career တခြားမှာဆိုရင်ရသွားတဲ့ skill တွေကနည်းတာမဟုတ်ဘူးဗျာဥမာထားပါတော့အဲလင်းပြန်ပြီးဆွဲတဲ့ case မျိုးကြုံလို့ရှိရင်ဘယ်လိုလုပ်မလဲပေါ့အဲ့ဒါဆိုသူတို့ကဒီလင်းပြန်လူမျိုးဒီကျဉ်းကျဉ်းနဲ့ခက်ခက်စေလှုပ်ရှားရတဲ့ပုံစံမျိုးပေါ့နော် rescue mission လုပ်ရတယ်လို့ပါတော့ဖြစ်အောင်လင်းပြန် model တခုတကယ်ဆောက်ပြီးသွားလို့ရှိရင်အဲ့ဒါကိုကျင်းပန်းများစွာသူတို့လေ့ကျင့်တယ်လုံးဝအော်တိုရလောင်လေ့ကျင့်တာပေါ့နော်နောက်မတန်ယုံလို့ဘာလို့မှ seize လုပ်ထားတယ် terrorist ပြဿနာဖြစ်တယ်လူကယ်ရမယ် rescue mission ဖြစ်တယ်ဆိုလို့ရှိရင်လည်း embassy ရဲ့ base က building တစ်ခုမှာအသားလေးသူတို့ပုံပြီးတော့အဲ့မှာသူတို့ training တွေလုပ်နေတာဒီအခန်းရဲ့ model ကဘယ်လိုရှိတယ်ဘယ်နာကနေဘယ်လိုဝင်မယ်အဲ့ဒါအကုန်လုံးသူကကျင်းပန်းများစွာလေ့ကျင့်ပြီးတော့တကယ်တမ်း perform လုပ်တဲ့အချိန်မှာကျတော့လုံးဝ AC ပဲ the training kicks in ဆိုတော့ training ကအရန်ကောင်းထားတယ်မောင်းထားတဲ့အခါကျတော့တကယ် mission မှာကျတော့သူတို့ mission successful ဖြစ်တာများတယ်ပေါ့အဲ့လိုမျိုးအချက်ကိုသွားတွေ့ရတော့ကျွန်တော်စိတ်ထဲမှာဘာလို့သွားပြီးတော့မြင်သွားလဲဆိုတော့ပညာသင်တာပဲဖြစ်ဖြစ်ကိုကအလုပ်အတွက်ပဲဖြစ်ဖြစ် language learning ပဲဖြစ်ဖြစ် professional ဘာသာရပ်တစ်ခုခုလေ့လာတာပဲဖြစ်ဖြစ် skill set တွေကအများအတန်းသူကထပ်ပြီးတော့ upgrade လုပ်နေတယ်ထပ်ပြီးတော့ရှိနေတယ်ပေါ့နော်အဲ့တော့စောစောလို့ပေါ့ဗျာ Arctic warfare ကြောင့်သူတို့နားလည်ဖို့လိုတယ်အဲ့ရနေပြီးတော့ဝင်တိုက်နိုင်ဖို့သွားနိုင်ဖို့လိုတယ်ဆိုလို့ရှိရင်သူတို့ Arctic warfare training လုပ်တယ်ပေါ့အဲ့ underwater နဲ့ပတ်သက်ပြီးတော့ training လုပ်တဲ့ phase ရောက်လို့ရှိရင် underwater ကိုလုပ်တယ်စသဖြင့်အဲ့လိုမျိုးသူတို့ train ကြတယ်ပေါ့အမျိုးမျိုး train ကြတယ်ဆိုတော့တကယ်ကို specialized skill တွေသူတို့ train ပေးနေတာပဲဆိုပြီးတော့ပို့ပြီးတော့လည်းမြင်လာပြီးတော့သူတို့ရသွားတဲ့ skills တွေကိုကျွန်တော်သိသဘောကျရန်အားကြတာပေါ့နော်အရန်ဟိုသဘောလည်းကြပါတယ် inspire လည်းဖြစ်ပါတယ်ဆိုတော့ကျွန်တော်ရဲ့ကျောင်းသားတွေကိုစာသင်ပေးတဲ့အချိန်မှာအဲဘယ်လို skill set တွေကိုဘယ်လိုထပ်ထည့်ပေးရမလဲဘယ်လိုမျိုးတွေတွေးရမလဲဘယ်လိုမျိုးတွေ exercise တွေသူတို့လုပ်ခိုင်းရမလဲဆိုတာမျိုးတွေလည်းအများကြီးပြန်ပြီးတော့ revisit ပြန်လုပ်ဖြစ်တယ်ပြန်ပြီးတော့ modify ပြန်လုပ်တာရှိတယ် upgrade လုပ်တာရှိတယ်အရင်တော့တခြားကျွန်တော်သင်ခဲ့တချို့သင်ရိုးတွေဆိုလို့ရှိရင် exercise အသစ်တွေကျွန်တော်ထပ်ထည့်တာတော့ပါတော့အဲ့လိုမျိုးတွေကျွန်တော်အများကြီးထပ်လုပ်တယ်ပေါ့ဆိုတော့ဒါကတွားပြီးတော့ဆက်ဆက်ပြီးတော့ကျွန်တော်လည်းအဲငါးကျောင်းသားတွေငါဘယ်လိုလုပ်ပေးမယ်ပေါ့ဆိုပြီးတော့ specialized training ပါညာဆိုပြီးတော့အဲ့လိုမျိုးတွေပါကျွန်တော်လုပ်ဖြစ်တယ်ပေါ့ဒါကတစ်ချက်ပေါ့နောက်တစ်ချက်ကကြတော့အဲ့ပိုအရေးကြီးတဲ့နောက်တစ်ချက်ကကြတော့ဘာလဲဆိုတော့ professional life soldier ဆိုတဲ့ point of view တကူကျွန်တော် link နဲ့ develop ဖြစ်သွားတယ် professional life soldier ဆိုတာဘဝမှာအခက်အခဲတွေကြုံမယ်ဗျာဒါမဲ့ ခင်ဗျာကိုကိုကိုအဲ့ဒီ special forces ဝင်တယောက်လိုမျိုးပေါ့နော် special forces member တယောက်လိုမျိုးသဘောထားလိုက်ခါခင်ဗျာခေါင်းကအလုပ်လုပ်ပြီးတော့ဒါကိုဘယ်လိုကြော်ဖြတ်မလဲဘယ်လိုရှေ့ဆက်မလဲခင်ဗျာနားနေတယ်ပင်ပန်းနေတယ်ဒါမှမဟုတ်ခင်ဗျာမီးပြတ်နေတယ်ခင်ဗျာမှတောက်စရာရေမရှိဘူးခင်ဗျာမှပတ်စံအကျွေးတွေဖြစ်နေတယ်ခင်ဗျာမှ relationships အဆင်မပြေဘူးခင်ဗျာမှကျန်းမာရေးအဆင်မပြေဘူးစိတ်မလန်းဆန်းအောင်ဖြစ်နေတယ်စသဖြင့်အများကြီးဖြစ်နိုင်တယ်ဗျာဒါပေမဲ့အဲ့အရာတွေအများကြီးဘယ်လိုပဲဖြစ်နေပါစေအော်ဒါဒီဘဝရဲ့အစိတ်ပိုင်းတစ်ခုပဲငါတို့ကဘဝစစ်သားတွေဘဝစစ်တီတော်တွေဘဝစစ်တီတော်တွေဖြစ်တဲ့အတွက်ကြောင့်ဒါ professional life soldier တွေအနေနဲ့ this is just part of life ဆိုတဲ့အမြင်နဲ့လက်ခံပြီးတော့ကိုယ့်ရဲ့ mission ကိုရှေ့တန်းရအောင်ဆက်တိုးမယ်ဘယ်လိုဆက်လုပ်ရမလဲလိုက်ပြီးတော့လမ်းစာရှာပြီးတော့ညံအောင်သုံးပြီးတော့ရှေ့ဆက်တိုးမယ်ဆက်ကြိုးစားမယ်ဆက်ယုံမယ်ဆက်ရှောက်မယ်ဆိုတဲ့အမြင်တစ်ခုပွင့်သွားတဲ့အချိန်မှာအဲ့ဒါမြန်မာနိုင်ငံသူတွေအားလုံးအတွက်ပါအားရှိစရာအမြင်လေးတစ်ခုရသွားတယ်လို့ကျွန်တော်ထင်တယ်ပေါ့လေ။ဘာလို့လဲဆိုတော့ကျွန်တော်တို့မြန်မာနိုင်ငံသူတွေရတယ်အရန်ကိုသူများတကာနဲ့မတူအောင်စိတ်ပင်ပန်းဆင်းရဲပြီးတော့ခံနေရတဲ့ဒုက္ခတွေနည်းတာမှမဟုတ်တာနော်။ဘယ်နိုင်ငံနဲ့မှရှင်ပြောလို့မရအောင်ထူးထွက်ပြီးတော့ဖျက်ဆီးနေရတာရှိတယ်။ကန့်ဆိုးတာရှိတယ်မကောင်းတာရှိတယ်ကြည့်ကွဲရတာရှိတယ်ဒါမဲ့ဘာဖြစ်လဲဒါဒါသည် professional Burmese life soldier တယောက်ရဲ့ဘဝမှာဖြတ်တန်းရမယ့်ကိစ္စလေအဲ့တော့ဒီအခက်အခဲတွေကြုံနေတယ် this is our life this is Burmese way of life this is the way of Burmese life warriors ဆိုတော့အမြင်လေးတစ်ခုနဲ့ကျွန်တော်တို့ကင်ထားပြီးတော့ရှေ့ဆက်တိုးလို့ရတယ်ခက်ခဲရင်များပါစေ This is just part of our life အဲ့ဒါကို accept လုပ်ပြီးတော့ mission ကိုရှေ့ကိုဆက်ပြီးတော့တိုးမယ်ဆိုလို့ရှိရင်ကိုယ့်ရဲ့ professional mission ပဲဖြစ်ဖြစ် personal goal personal objective ပဲဖြစ်ဖြစ်တခြား society နဲ့သက်ဆိုင်တဲ့ goal ပဲဖြစ်ဖြစ်ကျွန်တော်ရှေ့ကိုဆက်ဆက်ပြီးတော့တိုးတဲ့နေရာမှာအများကြီးခွန်အားဖြစ်စေတယ်အဲ့လိုလေးကြည်ခြင်းကလည်းအထောက်ကူပြုမယ်ဆိုတာကျွန်တော်ယုံကြည်တယ်ဒါကြောင့်ကိုယ့်ဘဝမှာဖြတ်တန်းရတဲ့အခက်အခဲတွေအကုန်လုံးကို This is just part of our professional life ဆိုပြီးတော့တွေးဖို့ကျွန်တော်အားလုံးကိုတိုက်တွန်းပါတယ်ကျွန်တော်လည်းရနိုင်တဲ့ရှုထောင့်ပေါင်းစုံမှာအဲ့လိုမျိုးစဉ်းစားပြီးတော့ရှေ့တိုးတက်တိုးနိုင်အောင်ကြိုးစားနေပါတယ်နောက်ဆုံးအနေနဲ့ကတော့ဗျာဒီဘဝဒီလိုကန်ဆိုးတဲ့ရုံးကန်နေရတဲ့မြန်မာနိုင်ငံသားဘဝကိုမလိုချင်ဘူးဒီဒုက္ခတွေစိတ်ဖိစီးမှုတွေမခံနိုင်ဘူးဆိုရင်ရတဲ့ခင်ဗျာနိုင်ငံသားဘဝကိုဆွတ်လွတ်လိုက်ပါ citizenship ကိုဆွတ်လွတ်ပြီးတော့စိတ်သက်လူသက်ဘဝသက်နိုင်ငံသက်တစ်ခုနဲ့ citizenship အသက်တစ်ခုနဲ့နေသွားလို့ရတယ်ဘယ်သူမှခင်ဗျာကိုဘာမှမပြောဘူးဒါပေမဲ့အဲ့လိုမျိုးနိုင်ငံအသစ်မှာ citizen အသစ်နဲ့နေရဆိုရင်လေအဲ့ဒီနိုင်ငံရဲ့ window ဝင်ပိုးတွေခင်ဗျာထမ်းရမယ်ထမ်းဖို့လူလူချင်းချင်းဖြစ်နေရမယ်ဒါခင်ဗျာအဲ့ဒီနိုင်ငံရဲ့ဘဝစစ်တီတော့ခင်ဗျာဖြစ်သွားပြီအဲ့လိုပဲမြန်မာနိုင်ငံသားအဖြစ် citizenship ကိုမဆွတ်လွတ်ချင်ဘူးမဆွတ်လွတ်နိုင်ဘူးမဆွတ်လွတ်ရဘူးဆိုရင်ဒါနဲ့ပတ်သက်တဲ့ဒီနိုင်ငံမှာနေရတဲ့သူတယောက်အနေနဲ့ဒီနိုင်ငံရဲ့နိုင်ငံသားဖြစ်ရတဲ့သူတယောက်အနေနဲ့ကဘာရဲ့ဘယ်နေရာမှာပဲကိုရှိနေပါစေဒီနိုင်ငံသားအဖြစ်ကိုဆက်ပြီးတော့ဂိုင်ထားမယ်ဆိုရင်ဒီနိုင်ငံသားတွေရဲ့ဘဝစစ်တီတော်အဖြစ်ဖြတ်တန်းရတဲ့ခရီးမှာပါတဲ့ Every shit that you have been through every shit that you will have to go through in future near or far အရာတွေမှာThis is our life. This is the way. This is just part of the job. So that mindset နဲ့ရှေ့တိုးသွားမှအဆင်ပြေမယ်လို့ကျွန်တော်အကြံပြုရင်းနဲ့ဒီ episode ကိုနှီးကုန်းချုပ်လိုက်ပါတယ်အားလုံးကြူဆိုင်ပါဘဝစစ်တီတော်တွေရှေ့တိုးကြည်တတ်ကြပါမယ်